မြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုအဆင့်လျှော့ချသွားဖို့ဩစတြေးလျနိုင်ငံကကြိုးပမ်းနေကြောင်းဩစတြေးလျသတင်းတွေမှာဖော်ပြထားပါတယ်။ဒါဟာစစ်ကောင်စီအတွက်တန်တမန်ရေးနယ်ပယ်ကထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းတက်ကြွသူတွေလေ့လာသူတွေကVOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကကြောပြမှာပါရှင်။
ဒီကအေပရီလအတွင်းကတက်တန်းကုံဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာဝန်ကြီးနေရာမှာတာမတ်ဆင်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC
သတင်းထဏာကဖော်ပြခဲ့တာပါဒီလိုလောက်တာကြောင့်တာမကြီးခန့်လွှာပေးဖို့အတွက်စစ်ကောင်စီအကြီးကနေတွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်ဩစတြေးလျဘက်ကဒီလိုတန်မာရေးဆောင်ရွက်မှုဟာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းရဲ့ကျိုးပန်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျခြေစိုက်
ဒီအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ်မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမကြီးအန်ဒရီယာဖော့ကတာကအခုနှစ်ဧပြီလတည်းမှာသူ့ရဲ့တာဝန်တက်တန်ပြီးဆုံးပါတယ်ဒါကြောင့်မို့တာမကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံရေးဌာနဒီဖက်ရဲ့အကြီးအကဲအရာရှိတူကိုခန့်ဖို့ဩစတြေးလျနိုင်ငံကရာထားတာပါဒါပေမဲ့မြန်မာစစ်ကောင်စီရဲ့အသိမှတ်ပြုတာကိုခံယူမှာမ ိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့အတန်ဆက်တွေ့ရေးမှာတာမတ်ကြီးအစားတန်ရုံတာဝန်ခံဖြစ်နေရှော့ချလိုက်တာတွေ့ရပါတယ်။ဗြိတိန်နိုင်ငံရဲ့ဌာနကတန်ဆင်းရှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတာမတ်ကြီးဖြစ်နေခန်းခါသူမစ္စတာပီတ်ဘောဝတ်စ်ကိုတန်ရုံတာဝန်ခံအဆင့်ဖြစ်နေဗြိတိန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်ပြမှာဖော်ပြထားပါတယ်။သူ့ကိုမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူး။စစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်းလျှော့ချတာမျိုးဟာစစ်ကောင်စီတတ်တော်နောက်ထပ်တန်တမာရေးရှုံးနိမ့်မှုတရားဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြေသိန်းကပြောပါတယ
်။ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်။နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆီမောင်ကိုလက်ခံတွေ့ဆုံနေဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်ပြန်မှာပြောင်းမြောင်းမိတ်ဖက်နိုင်ငံနေနဲ့ဆက်ဆံရေးအားဖြင့်တော့တနမကြီးရကတော့ကြာရှုံးသွားပြီလို့ရေပူရပြောလို့ရပါတယ်
။ဩစတြေးလျစုရနဲ့လွှတ်တော်တွေမှာအနာသိစစ်ကောင်စီကိုရည်ယူဖို့ဩစတြေးလျရောက်မြန်မာတိုင်ဝမ်တွေကလှုပ်ဆော်တိုက်တွန်းနေပါတယ်။ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်လက်တွေကိုစီစစ်ပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့ရည်ယူပေးဖို့တောင်းဆိုခဲ့ကြတာပါ။မကြာခင်ကျင်းပမယ့်ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမ္မတ်ကြီးဦးတောင်ညွတ်တယောက်ခွင့်မရခဲ့ပါဘူး။ဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကပြားပီးခဲ့ကြတယ်လို့သိရပါပါခင်ဗျာ။